ရခိုင်ပြည်နယ်မှာစစ်တပ်စခန်းနဲ့မြို့နယ်တွေတစ်ခုပြီးတစ်ခုလက်လွတ်ဆုံးရှုံးနေရတဲ့စစ်ကောင်စီဟာအရသားတွေကိုဥတည်ပြီးတော့လေကြောင်းကနေတိုက်ခိုက်တာတွေတုံ့ပြန်လှုပ်ဆောင်လာပါတယ်။အော်တိုဘာလ10ရက်နေ့တုန်းကလည်းကြောက်တော်မြို့ပေါ်ကိုလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်အရသား10ဦးထက်မနည်းသေဆုံးဒဏ်ရာရရှိခဲ့တယ်လို့ကြောက်တော်ဒေသခံတူကပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုညာဝင်းအောင်ကပြောပြမှာပါ။
ရခိုင်ပြည်နယ်မြောက်ပိုင်းကအရကတက်တော် AA ထိန်းချုပ်ထားတဲ့ကြောက်တော်မြို့ပေါ်ကိုစစ်ကောင်စီကကြာသာပတင်းနေ့ညနေ၄နာရီလောက်မှာ Jet Fighter နဲ့လာရောက်ဘုံကျဲခဲ့တာကြောင့်အရသား15ဦးထက်မနည်းသေဆုံးခဲ့ရတာရှိတယ်လို့ဘုံကျဲခံရတဲ့နေရာနဲ့အနီးဆုံးမှာရှိတဲ့ဒေသခံတဦးကပြောပါတယ
်ညနေ၄နာရီခွဲလောက်ကပေါ့နော်ဒီ Jet Fighter နဲ့လာပစ်တယ်ခင်ဗျလာပစ်တော့ဒီသေဆုံးတဲ့ရသူတွေအများကြီးရှိတယ်လို့ကျွန်တော်တို့သိရတယ်ကျွန်တော်တို့ဒီအကြမ်းအဖျင်းတရားသလို့ဆိုရင်ဒီဒေသခံ15ဦးထက်မနည်းသေဆုံးတယ်လို့သိရတယ်များအဲ့ဒီထက်မှဒီဒဏ်ရာပြင်းထန်တဲ့သူလည်းအများပြားရှိတယ်လို့သိရတယ်များဟုတ်ပစ်တာကကြတော့ဒီမျိုးကြတာကမျိုးထင်းမှာကြတာများဟုတ်မျိုးထင်းနဲ့ဈေးနာပေါ့လေအဲ့အဲ့နာမှာကြတာများဟုတ်
စစ်ကောင်စီဟာအေးထင်းချုပ်ထားတဲ့မြို့နယ်တွေကိုမကြခဏဆိုသလိုလေကြောင်းကနေလာရောက်ပစ်ခတ်တာကြောင့်ဒေသခံတွေအနေနဲ့လည်းအခြေအနေနဲ့အမျှစိုးရိမ်နေရတယ်လို့သူကဆက်ပြောပါတယ်
။ကျွန်တော်အဲလေလာတော့ကလေကျွန်တော်တို့အဘာသင်မှမကြက်လိုက်ဘူးခင်ဗျာ။လေရင်လာတော့အဆန်ကိုကျွန်တော်တို့မကြက်လိုက်ဘူး။အဲပစ်တဲ့အဆန်မှအာလေရင်ပစ်တာဆိုပြီးတော့အဲ့လိုမျိုးအဆန်အဆန်ကြတော့မှအာဘလူကြည့်တာလေဆိုတော့ကျွန်တော်အဲ့နှမရှိတာဆိုတော့အာဘလူလည်းမသိဘူးကိုကကိုပေပီလာမသိဘူးကျွန်တော်ဆိုရင်ငါတော့ဘာဖြစ်မလဲမသိဘူးတော့ပါပြီဆိုပြီးတော့အဲလေရင်တရှင်းပိုက်ပြီးတာနဲ့နောက်ဆက်လေးပြန်ပြီးတော့ဝေးလို့ပဲပြီးတော့လာတယ်ခင်ဗျာဆိုတော့အဲ့ရှိမှဘုရားဖျားတွေကိုးနေပြီကျွန်တော်ဆိုတအားစိုးရင်စိတ်တွေဖြစ်တာရှိခင်ဗျာအဲ့ရင်တွေတအားတုံပြီးတော့အခုထက်တိလဲဟောရင်တုံတာမပြောက်သေးဘူးခင်ဗျာဟုတ
်ပြီးခဲ့တဲ့အော်တိုဘာ9ရက်နေ့ကလည်းတောင်ကုန်းမြို့နယ်တန်းလွဲရွာမှဂျေးရွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲခဲ့တာကြောင့်အရသား10ဦးကျော်သေဆုံးပြီးအများအပြားဒဏ်ရာရရှိခဲ့တာလည်းဖြစ်ပါတယ်စစ်ကောင်စီအနေနဲ့အခုလိုအရသားတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေမလုပ်ဖို့ကြောက်တော်ဒေသခံတူကတောင်းဆိုပါတယ
်စစ်ကောင်စီအနေနဲ့ပေါ့လေဒီလိုမျိုးဘာမှမဆိုင်တဲ့ဒီအရသားတွေနေထိုင်တဲ့ဒီမျိုးရော်တွေကိုပေါ့လေဒီလေရင်နဲ့ဘုံကျတာရဲတန်းပေးပါလို့ကျွန်တော်ပြောချင်ပါတယ်ဘာလို့ဆိုတော့ဒီပြည်သူလူထုတွေကဘာမှမဟုတ်ဘဲနဲ့ဒီအကြောက်တရားနဲ့ဖုံးလွှဲနေရတာခင်ဗျာဒီနေ့ကိုယ့်ဟာကိုပင်မလဲဆိုတာအဲ့လိုမျိုးအကြောက်စိတ်တွေနဲ့နေရတော့ဘုံလာမချစ်ချင်ဘူးကပေါ့ဟိုရဲတန်းပေးပါ
ရခိုင်ပြည်နယ်မှာအေတပ်ဖွဲ့နဲ့တိုက်ပွဲတွေအတွင်းနယ်မြေအများပြားလက်လွတ်ဆုံးရှုံးခဲ့ရတဲ့စစ်ကောင်စီဟာလေကြောင်းတိုက်ခိုက်မှုတွေတိုးမြင့်လှုံ့ဆော်လာနေတာပါဒီလအတွင်းမှာပဲစစ်ကောင်စီလေကြောင်းပစ်ခတ်မှုကြောင့်ရခိုင်ပြည်နယ်မှာအရသားတေဆုံးထိခိုက်ဒဏ်ရာရရှိသူ90နီးပါးရှိနေတာဖြစ်ပါတယ်လက်ရှိမှာတော့ရခိုင်ပြည်နယ်ကကွာမောင်းတော်အမ်းမြုံနယ်တွေကိုအရကတက်တော်အေဘက်ကထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်နှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်ရခိုင်ပြည်နယ်ကစီရီပတိပခနောက်ဆုံးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။